ဆေးအုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံရဲ့အင်တာနက်လှုပ်လှာခွင့်အခြေအနေဟာမှတ်တမ်းတင်ခဲ့ဖို့သမျှအနိုင်ဆုံးအဆင့်ကိုရောက်နေတယ်လို့ Freedom House အဖွဲ့ကထုတ်ပြန်လိုက်ပါတယ်။အခုလိုအင်တာနက်လှုပ်လှာခွင့်ကျဆင်းလာတာကြောင့်သတင်းမီဒီယာလုပ်ငန်းတွေအပေါ်မှာပါဘယ်လိုသက်ရောက်မှုရှိလာသလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မှခင်ဖြူတွေကတင်ပြထားပါတယ်ရှင်။
ဆေးအုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးနောက်မှာအင်တာနက်တွေကန့်သတ်ပိတ်ပင်တာ၊လူမှုကွန်ရက်အသုံးပြုမှုတွေကိုစောင့်ကြည့်တာ၊လွတ်လပ်တဲ့သတင်းဌာနတွေရဲ့လုပ်ငန်းလုပ်ကံခွင့်လိုင်စင်ရုပ်သိမ်းတာတွေလှုပ်လာခဲ့ပါတယ်။အင်တာနက်လွတ်လပ်ခွင့်ကျဆင်းလာတာဟာသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မှာပါတက်ရောက်မှုရှိလာပြီးအင်တာနက်စောင့်ကြည့်မှုတွေတိုးလာတာကြောင့်လည်းသတင်းသမားတွေလုံခြုံရေးစိုးရိမ်စရာဖြစ်လာတယ်လို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့သတင်းမီဒီယာသမားတဦးကပြောပါဗျာ။ဒီ
လိုသတင်းသမားတွေတွေ့နမတေအခြေခံတောင်ပြောရင်ဒီမှာတော့လုံးလုံးဝရဟပုံဖက်ခဲ့ပြီတော့နောက်တစ်ချက်ကတော့သတင်းသမားတွေဆိုရှယ်မီဒီယာအင်တာနက်စသည်အဲ့ဒီအနေနဲ့ဆက်သွယ်ပြောဆိုတဲ့ဟာတွေကလည်းမလုံခြုံတဲ့အနေထားဖြစ်လာတာပေါ့နော်ကိုရဲ့အနေနဲ့လည်းရှိတယ်လို့ကိုသတင်းကြီးကြီးရဲ့အနေနဲ့လည်းရှိတာပေါ့နော်ဒီစုံတရားမတင်လာလို့ဖန်စီဖြစ်စီရဲ့စိန်ဖုံးနေတုံတာလေးဖြစ်တဲ့ဆဲဟာမျိုးပေါ့
အချိန်ထဲမှာအင်တာနက်သုံးဆွဲနိုင်မှုပမာဏကိုရှော့ချကန့်တက်လိုက်တာကြောင့်အင်တာနက်ကိုအခြေပြုလောက်ရတဲ့မီဒီယာတွေအတွက်အတော်လေးအခက်ကြုံရပါတယ်သတင်းရရှိမှုအကန့်အသတ်ဖြစ်သွားတယ်လို့တစ်ချိန်ထဲမှာစာဝင်ရေးကိစ္စမှာလည်းထိခိုက်တယ်လို့လက်ရှိမှာအင်တာနက်အပိတ်ခံထားတဲ့နေရာကဒေသခံတဦးကပြောပါတယ
်သတင်းတွေပါလေခင်ဗျားရဲ့သတင်းတွေဆိုရင်တော့အကုန်လုံးတော့ဒီမကြဘူးပေါ့တော့မသိရဘူးပေါ့တတိထာနာတွေစီမှာပေါ့အွန်လိုင်းလိုင်းပေါ်ကနေအွန်လိုင်းပေါ်ကနေလုံးလုံးတက်သူတွေတွေရောအကုန်လုံးတော့ခက်ခက်ဖြစ်တာပေါ့နော်စီဝါရေးတွေရောပါရောပေါ့ဘာလို့ဆိုကိုယ်အဲ့လိုမျိုးပေါ့နော်ဟိုဒီမှာအွန်လိုင်းကနေဈေးရောင်းနေစီဝါရေးတက်ပြီးလဲအရှင်မကြီးဘောလုံးလုံးမလောက်ရတာအရှင်မကြီးရဲ့မြို့နယ်လောက်ရနေတော့လေးဟိုတောင်မှာရာတော့လေးခဏရင်းနေတော့ကိုယ်ကလေးရင်းနေတယ်ဆိုပြီးအဲ့လိုကလေးဆိုအလုပ်လိုက်ရတယ်ဒါပေမဲ့အခုချိန်ဆိုဘာမှမလုပ်လို့မရတော့အကုန်လုံးစီဝါရေးခက်ခဲတယ်အမှရင်းဖြစ်တာပဲ
ကမ္ဘာတဝန်းသတင်းလှုပ်လှက်ခွင့်အခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစင်ကန်စာထဲမှာပါတယ်လို့အင်တာနက်တွေကန့်သတ်လိုက်တာအပြင်အင်တာနက်တွေကိုစောင့်ကြည့်တာနိုင်ငံခြားနည်းပညာတွေသုံးပြီးအင်တာနက်ပေါ်ကတဆင့်သတင်းအချက်အလက်တွေဖောက်ယူတာတွေလုပ်တာကြောင့်လည်းသတင်းသမားတွေရဲ့လုံခြုံရေးထိခိုက်မှုတွေရှိတယ်လို့သတင်းသမားတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေတဲ့ဦးကပြောပါတယ
်အရင်တုန်းကများသောအားဖြင့်သတင်းမီဒီယာသမားတွေကိုအရေးယူဒီငါငါတက်စားဒီတစ်ခုတည်းနဲ့ပဲအရေးယူအခုနောက်ပိုင်းကျတော့ဒီငါငါတက်စားဒီလက်ဆွဲတဲ့ CRPH NG ဒီလက်တစ်ခုခုနဲ့ဆက်သွယ်မိတယ်ဆိုတဲ့အထောက်အထားရှိရင်မတရားတဲ့အဲ့လိုတွေတော့ဆက်ခွန်ပြစ်နေတယ်အရေးယူတယ်ဒီလက်နဲ့ဆက်သွယ်လို့အကျိုးဆက်သွယ်လိုက်တဲ့ CRPH ကလေးတွေကဖမ်းမိတဲ့အချိန်မှာဆက်နယ်ပြီးတော့အင်းမီယာသမားကိုပောက်ခွဲ၃လို့ပောက်ခွဲ၅လို့ပေါ့နော်ဆက်အရေးယူတယ
်အာဏာသိမ်းယူလိုက်တဲ့ဆေးအုပ်ချုပ်ရေးကောင်စီဟာမြမပြည်သူတွေနဲ့အာဏာသိမ်းဆန့်ကျင်လှုပ်ရှားသူတွေကိုထိန်းချုပ်နိုင်ဖို့အင်တာနက်အသုံးပြုသူတွေရဲ့အချက်အလက်တွေကိုပေးအပ်ဖို့အတွက်အင်တာနက်ဆက်သွယ်ရေးကုမ္ပဏီကိုဖိအားပေးတဲ့လုပ်ရက်တွေလည်းရှိတယ်လို့ Freedom House အဖွဲ့ကထောက်ပြထားပါတယ်။စနပြသူတွေသာမကအင်တာနက်အသုံးပြုတဲ့တာမန်လူတွေပါအွန်လိုင်းပေါ်မှာပြောဆိုရေးသားတာတွေကြောင့်နှိပ်စက်ညှဉ်းပန်းခံရတာလက်စာဖျောက်ခံရတာတွေရှိခဲ့တယ်လို့ Freedom House အဖွဲ့ရဲ့အစင်ကစားမှဖော်ပြထားပါတယ်။အခုလောလောဆယ်မှာမြန်မာနိုင်ငံအလဲပိုင်းနဲ့ကချင်ပြည်နယ်ကမြို့နယ်10ခုဟာစစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်တာကိုခံနေရတယ်လို့ကျန်တဲ့နေရာတွေမှာလည်းအင်တာနက်သုံးဆွဲမှုပမာဏရှော့ချကန့်သတ်ခံထားရပါတယ်ရှင်။